အဲ့တော့ယောက်ျားလည်းယမပဲမိန်းမလည်းယမပဲကလေးလည်းယမပဲအဲ့တော့ဒီနေ့ယမတွေပေါ့ဟုတ်လားငုတ်တော့တယ်လေဒီနေ့ငုတ်တော့တယ်ယမတွေမဟုတ်ဘူးလားဟိန္ဒူဗြမဏဝါဒအရဆိုရင်ဟုတ်ပြီဟုတ်ကဲ့လားဒီတော့အဲ့ဒီအတ္တဟာတဲ့ဘယ်တော့မှမပြည့်စည်ဘူးတဲ့ဒီအတ္တကိုသိဖို့တွေ့ဖို့ရှာဖို့နီးလန်းနေရှိရှိတော့ဟိန္ဒူဆရာကြီးတွေကချပေးခဲ့တယ်တဲ့အဲ့ဒီနီးလန်းကဘာလဲဆိုတော့ယောဂရဘူးလားအင်္ဂလိပ်က yoga လို့ရေးတယ်အဲ့ဒါကိုဗမာကယောဂလို့ဖတ်တယ်အမှန်တော့အဲ့ဒါယောဂပဲဟုတ်ကဲ့လားအဲ့ဒီယောဂဆိုတဲ့အကျင့်ကိုမပြီးမသားဟိုလူရေးဒီလူရေးရေးတဲ့စာအုပ်ကလေးတွေမတွေ့ဘူးလားကြည့်ဘူးနော်တော်တော်ဘ ਹੁ တုတ္တများသလိုနော်မြန်မာဘာသာနဲ့အဲ့ဒါတချို့ရေးကြတာရှိတဲ့သာဝကလေးတွေမကြည့်မဆုံးမပြီးမသားပဲယောဂအကျင့်ယောဂသဒ္ဒနာဆိုပြီးထားတော့မတွေ့ဘူးလားကောင်းတယ်တွေ့ဘူးလားမတွေ့ဘူးပဲကြားဘူးတယ်မဟုတ်လားအခုပြောတာလေဟုတ်တယ်မဟုတ်လားအဲ့ဒီယောဂအကျင့်ဆိုတာယောဂဆိုတဲ့အဓိပ္ပာယ်ကရှင်းသတ်ခြင်းပူတွဲခြင်းပေါင်းစုံခြင်းအဓိပ္ပာယ်ရှိတယ်ယောဂဆိုတာဘာအဓိပ္ပာယ်ရှိလဲရှင်းသတ်ပူတွဲပေါင်းစုံရေးအတွက်ကျင့်တဲ့အကျင့်ကိုယောဂအကျင့်ဟုတ်ကဲ့လားကံပါနဲ့ပါပူးတွဲရမှာတော့အဲ့ဒီတော့အခြေခံကနေနည်းနည်းလေးပြန်မှန်ရလိမ့်မယ်ဟုတ်ကဲ့လားအခုပြောနေတာအတ္တအကြောင်းမဟုတ်လားမြတ်စွာဘုရားကအဲ့ဒါလိုအတ္တဝါဒတွေသိထူပြောနေတဲ့အခါကျတော့မြတ်စွာဘုရားကဘီတိ600စုမအနတ္တဆိုပြီးဒေသနာတော်ဟောခဲ့တယ်အနတ္တတလောကလုံးအနတ္တကြီးပဲရုပ်လည်းအနတ္တနာမ်လည်းအနတ္တတလောကလုံးဟာအနတ္တဆိုပြီးမြတ်စွာဘုရားကပြညာပြီးဟောခဲ့တယ်အတ္တနဲ့အနတ္တကဆန့်ကျင်ပဲအဓိပ္ပာယ်ရှိတယ်ဟုတ်ကဲ့လားအတ္တနဲ့အနတ္တဘာအဓိပ္ပာယ်ရှိတယ်လဲအတ္တကပြူတယ်ဆိုရင်အနတ္တကအတ္တကမဲတယ်ဆိုရင်အနတ္တကအတ္တကရှည်တယ်ဆိုရင်အနတ္တကအဲဒါလို့ဆန့်ကျင်ပဲအဓိပ္ပာယ်ရှိတယ်ဒီတော့အတ္တကိုမသိဘဲနဲ့အနတ္တကိုသဘောပေါက်ပါမလားအနတ္တအတ္တမဟုတ်သူအဓိပ္ပာယ်ကပါတယ်တော့အဲ့ဒီမှာအဓိပ္ပာယ်နှစ်မျိုးထက်တဲ့အနတ္တအတ္တမဟုတ်အတ္တမရှိဒီလိုအဓိပ္ပာယ်နှစ်မျိုးထက်တယ်ဒါကြောင့်မလို့အနိစ္စဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားခြင်းညောင်းမမြဲပါရကားဒုက္ခဖြစ်ပြမပြနှိမ့်ဆက်ခြင်းညောင်းဆင်းရဲပါရကားအနတ္တပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်ပါရကားမရှိပါရကားဟုတ်သလားနှမျိုးတော့ဟုတ်လဲမဟုတ်ဘူးတဲ့ရှိလဲမရှိဘူးတဲ့နော်ဒီတော့အတ္တမဟုတ်ဘူးမရှိဘူးဆိုတဲ့ဖြင့်အတ္တမသိရင်အနတ္တသိပါလားဒါကြောင့်မလို့အတ္တရှိဘူးဆိုတာသိရမှာဖြစ်တဲ့အတွက်ခုနအတ္တရဲ့အခြေခံသဘောပြောပြတယ်အတ္တတို့ကမပြည့်စည်ဘူးတည်မြဲတယ်မွန်မြတ်တယ်ဒါကြောင့်မလို့အတ္တသိရင်ဘာဖြစ်တယ်လဲသန္တရာဝေါကလွတ်ပြီးတော့နိဗ္ဗာန်ချမ်းသာရသည်သူတို့ကနိဗ္ဗာန်ကိုမောက္ခလို့ခေါ်တယ်ဘာလို့ခေါ်လဲမောက္ခဆိုတာလွတ်မြောက်ခြင်းတဲ့ဘယ်ကလွတ်မြောက်သွားတာလဲ သံဃာဝဆင်းရဲကလွတ်မြောက်သွားခြင်းဘယ်သူလွတ်မြောက်သွားတာလဲအတ္တလွတ်မြောက်သွားတာဟုတ်ကဲ့လားအတ္တလွတ်မြောက်သွားတာဆိုသဖြင့်တတဝလွတ်မြောက်သွားတယ်လို့မပြောနိုင်ဘူးလားဘာကြောင့်အတ္တနဲ့တတဝနဲ့အတူတူပဲတတဝမသိတယ်ဟုတ်ကဲ့လားဘာတဲ့တော့တတဝမသိတယ်ဒီတော့အတ္တလွတ်မြောက်သွားပြီဆိုတော့တတ္တဝါသန္တရာဘုကလွတ်မြောက်သွားပြီတဲ့ဒါဖြစ်ရင်ဒီအတ္တဘလို့ပေါ်လာသလဲလို့ဆိုတော့လောကကြီးမှာကောင်းခင်မြေကြီးသမုဒ္ဒရာတောတောင်ဩဃာသလောကလည်းလုံးဝမရှိတဲ့အခြေလူတရိစ္ဆာန်နတ်မြမာဆိုတဲ့တတ္တလောကလည်းလုံးဝမရှိတဲ့အခြေလောကနှစ်ခုပြောတယ်နော်တစ်ခုကဘာလောကဘယ်ဟာပြောတာလဲတောတောင်ရေမြေသမုဒ္ဒရာတစ်ပင်စသည်ဟုတ်ကဲ့လားနေရာဌာနတွေပေါ့အဲ့ဒါကိုဩကတလောကခေါ်တယ်နောက်တစ်ခုကဘာလဲတတ္တလောကဆိုတာဘာတွေလဲတတ္တဝါတွေအချင်းချုပ်ပြောရင်ဟုတ်တယ်မဟုတ်လားပါရတဲ့တော့သတ္တဝါတွေလောကကဘယ်နှစ်ပါးနောက်ဆုံးတစ်ခုကပါတယ်သင်္ခါရလောကဆိုတာပါလဲပါတယ်မပြဖြစ်ပြနေတဲ့ယုတ်နံတွေဟာသင်္ခါရလောကဟုတ်တယ်မဟုတ်လားမပြဖြစ်ပြနေတဲ့ယုတ်နံတွေဟာသင်္ခါရလောကဟုတ်ပြီလားမေးလိုက်မနော်မေးလိုက်မနော်ဆိုတိုင်းကဒီမေးခွန်းนี่ပါနေရင်တော့ပု္ပ္ပာတရားတော့ရှင်းမနေဘူးလားဖြစ်ကောင်းဖြစ်မှာပဲဒီတော့အဲ့ဒီဩဃာတလောကကြီးလည်းမရှိသေးခင်တတ္တလောကလည်းမရှိသေးခင်သင်္ခါရလောကလည်းမရှိသေးခင်အဲ့ဒီလောကသုံးမျိုးမရှိသေးတဲ့အချိန်မှဆိုဘာရှိနေမလဲ။ပုံညဘောဘာရှိရော။ဟာလာဟင်းမင်းကြီးမဟုတ်ဘူးလား။အဲ့ဒီအချိန်မှဘာရှိနေသလဲဆိုတော့ပရမအတ္တရှိနေသည်တဲ့သူတယောက်တည်းဘုရုဒ္ဓပရမဆိုတာအမြင့်မြတ်ဆုံးသောအတ္တအတ္တပရမအတ္တအမြင့်မြတ်ဆုံးသောအတ္တတဲ့ဘာလို့လဲဆိုတော့ယမဟောဘာလို့လဲလဲဒါပေမဲ့သူ့ကိုမဟာထက်ခေါ်ရတယ်မဟာယမဘာကြောင့်လဲဆိုတော့မြင့်မြတ်လို့ကြီးကျယ်လို့အဲ့ဒီမဟာယမတူတဲ့ဖာရှိနေတယ်တဲ့တိတ္တလည်းမရှိတောတောင်လည်းမရှိဘိုးကောင်းရင်လည်းမရှိရေလည်းမရှိမြေလည်းမရှိတတ္တဝလည်းမရှိသူတူတည်းပဲရှိနေတယ်ပြင်းစရာမကောင်းဘူးဟုတ်ကဲ့လားပြင်းစရာကောင်းရင်ဒီကအဲ့ဒီဗြဟ္မာကြီးကအဲ့ဒီပရမအတ္တကြီးကပထမမိုးကောင်းငင်ဖန်ဆင်းလိုက်တယ်ဒုတိယမြေကြီးဖန်ဆင်းလိုက်တယ်တတိယရေသမုဒ္ဒရာတွေဖန်ဆင်းလိုက်တယ်နောက်သစ်ပင်တော်တောင်တွေဒါတွေအလုံးဖန်ဆင်းလိုက်တယ်ဒါနဲ့ပဲဘာလောကကြီးဖြစ်လာတော့ဩကာသလောကကြီးဖြစ်လာရောတဲ့ဘယ်သူဖန်ဆင်းလိုက်တာလဲမဟာဗြဟ္မာဖန်ဆင်းလိုက်တာအဲ့ဒါလိုဖန်ဆင်းပြီးလို့ဩဃာသလောကဟာတတ္တဝါတွေအသက်ရှင်နေနိုင်ဖို့ရအခြေအနေကောင်းလာတဲ့အခါမှာဒီမဟာဗြဟ္မာကြီးကတတ္တဝါတွေဖန်ဆင်းလိုက်တယ်။လူတွေရောနတ်တွေရောဗြဟ္မာအငယ်သားအညံ့သားတွေရောပြီးတော့တိရိစ္ဆာန်တွေရောမရေဒီနိရေသားတွေရောအကုန်လုံးဖန်ဆင်းလိုက်တယ်။ဖန်ဆင်းလိုက်ပြီတဲ့ပထမဖန်ဆင်းတာအချိန်မှာအဲ့ဒီတတ္တဝါတွေဟာအတတ်မရှိဘူးတဲ့ဒါကြောင့်အသေးကောင်းလို့ပဲတဲ့ အဲ့ဒီနောက်တော့မှပရမအတ္တမဟာပြမာကသူရဲ့ပရမအတ္တရဲ့သဏ္ဍာန်ကအတ္တကလေးတွေအသေးလေးတွေကိုထုတ်ပြီးတော့သတ္တဝါတိုင်းသတ္တဝါတိုင်းရဲ့ခန္ဓာထဲမှာအတ္တတွေထည့်ပေးလိုက်တယ်အဲ့လိုထည့်ပေးလိုက်တဲ့အခါမှာအဲ့ဒီအတ္တတွေဟာအသက်ရှင်လှုပ်ရှားသွားလာနေထိုင်စားတော့ပြီးတော့အသက်ရှင်တဲ့သတ္တဝါတွေရဲ့လို့ဖြစ်လာတယ်ဟုတ်ကဲ့လားဒီလိုဆိုတော့တတ္တဝတိုင်းတတ္တဝတိုင်းမှာဘာလေးတွေရှိအတ္တလေးတွေရှိတယ်ဒီအတ္တလေးတွေရှိလာမှပဲသူတို့ဟာသွားလာလှုပ်ရှားလောကနေဆိုင်နိုင်လာတယ်ဟုတ်ကဲ့လားဒီအတ္တလေးတွေဟာအသက်ရှင်နေနိုင်တဲ့အတ္တဖြစ်တဲ့အတွက်သူတို့ကိုအသက်ဒီဟုသောအတ္တလို့ခေါ်တယ်ဘာခေါ်လဲပါဠိလိုဇီဝအတ္တလို့ခေါ်တယ်ဇီဝကအသက်အတ္တကအတ္တဇီဝအတ္တအသက်ဒီဟုသောအတ္တတတ္တဝတူးစီတူးစီမှာရှိတယ်အဲ့ဒီတော့လောကမှာအတ္တနှစ်မျိုးနှစ်စားမတွေ့ရဘူးလားတစ်မျိုးကဘာလဲပရမအတ္တနောက်တစ်မျိုးကပရမအတ္တကဘယ်မှာရှိတယ်လဲဟုတ်ပြီမဟာဗြဟ္မာကြီးကဘယ်မှာနေတော့သူဖန်ဆင်းတဲ့ကောင်းကင်မှာပဲသူနေတယ်တဲ့ဟုတ်ကဲ့လားဒါဖြင့်ဇီဝအတ္တကတော့ဘယ်မှာနေလဲသတ္တဝါတို့ရဲ့သဏ္ဍာန်မှာနေလာတယ်နေတယ်ဒီတော့အဲ့ဒီဇီဝအတ္တဟာဘယ်တော့မှမပြည့်စည်ဘူးတဲ့သတ္တဝါရဲ့သဏ္ဍာန်ရောက်ပြီးတော့အဲ့ဒီတတ္တဝသေသွားရင်ဒီဇီဝအတ္တကမသေးဘူးတဲ့သေတဲ့တတ္တဝရဲ့ခန္ဓာကထွက်ပြီးတော့နောက်တတ္တဝနောက်ခန္ဓာတစ်ခုတည်းကိုပြောင်းဝင်ပြီးတော့တတ္တဝတစ်ခုအနေနဲ့တဘဝသက်ခံသွားပြန်တယ်တဲ့အဲ့ဒီတတ္တဝအဲ့ဒီဘဝကသေသွားပြန်လဲဒီအတ္တကမသေးပဲဒီအတ္တဒီခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းမှဝင်ပြီးတဘဝသခန်းသွားပြန်တယ်အဲ့ဒီလိုနဲ့အတ္တဟာမသေးမကြီးပဲခန္ဓာအဟောင်းပျက်စီးတိုင်းပျက်စီးတိုင်းအစ်စ်ထဲဝင်ပြီးတော့တဘဝဒီတဘဝသွာလာလှဲ့လဲနေတာကိုသံတရာလို့ခေါ်တယ်အခုဟာဘာအယူဆပြောနေတာလဲဟိန္ဒူဝါဒဂျမနအယူဆကိုပြောနေတာဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒါလို့နဲ့ဒီအတ္တဟာတခဏကိုပြီးတခဏပြောင်းဝင်ရင်းဝင်ရင်းနဲ့သံသရာထဲလျှောက်သွားရင်းနဲ့သူကုသိုလ်ကောင်းမှုတွေပြုတယ်တဲ့။ကောင်းမှုပြုတာလဲအတ္တကပြုတာပဲတဲ့။မကောင်းမှုပြုတာလဲအတ္တကပြုတာပဲတဲ့။ဘာကြောင့်လဲလို့ဆိုတော့တတ္တဝမသိမဟုတ်လား။တတ္တဝမသိဆိုတာပါလေ။အတ္တဒီပင်နဲ့လူလူဒီပင်နဲ့အတ္တအဲ့တော့လူပြုတာဟာအတ္တပြုတာပေါ့ဒါကြောင့်မလို့ကောင်းမှုပြုတာလည်းအတ္တပဲမကောင်းမှုပြုတာလည်းအတ္တပဲသစ္စာပရပိုက်ဆိုတာကြားဘူးတယ်မဟုတ်လားဘယ်လိုလူလဲကပ္ပကြီးပါတယ်ကပ္ပကြီးပါထားတယ်ဘိုက်ရွှဲရွှဲထိတ်ပြောင်ပြောင်အသာမဲမဲနဲ့အဲ့ဒီဘိုက်ကြီးကသံများပတ်ထားရတယ်တဲ့။ဘာကြောင့်လဲဆိုတော့သူ့မှာအမိဘက်ကဝါဒ900အဖဘက်ကဝါဒ900သင်ယူထားတော့ဝါဒ1000တတ်တယ်တဲ့။အဲ့ဒီတတ်ထားတဲ့အတ္တပညာတွေဘိုက်ကပေါက်ထွက်မှဆိုလို့သူ့ကိုသံများပတ်ထားရတယ်တဲ့။ဒါကြောင့်မလို့သဘူတိတ်ကြောင့်ပါတဲ့အိန္ဒိယမှာအဲ့ဒီအခါတုန်းကသူ့ပြိုင်နိုင်သူဘယ်သူမှမရှိဘူးလေ။သူကဝေသာလီတီလိတ်သူဝီမင်းကြီးရဲ့မင်းဆရာကြီး။မိကြီးမင်းသားတွေကိုဝါဒတွေတင်ပေးပညာတွေတင်ပေးတာ။ဒါနဲ့မြတ်စွာဘုရားပွင့်တော့သူကမြတ်စွာဘုရားကိုဝါဒပြိုင်မယ်ဆိုပြီးသွားပြိုင်နေ။ပြညာပြီးမှသွားပြိုင်တာ။အသင်သင့်တဲ့တစ်ချိန်ကြာမှအဲ့ဒီသုလတ္တသကတုတ်ကြာကြာနာနာဟောရအောင်မယ်။ နားထောင်မလား အေးဟုတ်ပြီဟောတဲ့အခါကျတော့အကြောင်းပြလိုက်နော်ဟောတဲ့အခါကျတော့အကြောင်းပြလိုက်အခုကတူတူလေးဖြတ်ပြောလိုက်တိစ္ဆာကမြတ်စွာဘုရားမေးတယ်ဂေါရမအရှင်ကြီးဂေါရမဘာဝါဒရှိပါသလဲတဲ့မြတ်စွာဘုရားကသူများရဲ့ဝါဒကတော့လောကမှာဘာမှစုမတည်မြဲဘူးအနိစ္စဒါကြောင့်မလို့တည်မြဲနေတဲ့အတ္တဆိုတာမရှိဘူးအနတ္တဟောရှင်းရှင်းလေးရဲ့နော်ညစာဘုရားဝါဒကဘာတဲ့တော့ဘာမှစုမတည်မြဲဘူးအနိစ္စဒါကြောင့်တည်မြဲနေတဲ့အတ္တဆိုတာမရှိဘူးအနတ္တဖြေလိုက်အဲ့ဒါတိစ္ဆကကချက်ချင်းပြောတယ်ဘယ်လိုလဲလို့ဆိုတော့ဒုတ္တံဝတ္တဘောအတ္တမထဩတယ်ပြိတ္တကြီးကလည်းအများကြီးတိစ္ဆကကမြတ်စွာဘုရားဝါရပြိုင်မယ်ဆိုတော့နားထောင်ကောင်းပါပဲဆိုတော့ဆိုပြီးတော့ဝေသာလီမြို့နဲ့မြို့အနီးပါဝင်ခြင်းကမဟာအောင်ကျောင်းတော်ကြီးတဲ့မဟာအောင်ကျောင်းတော်ကြီးတဲ့လာပြီးတော့ကျွေးကြတာဓမ္မယုံမဆက်မကြောက်လို့ဓမ္မယုံနဲ့မဟောရမပြောရကျောင်းဝင်တဲ့ကတစ်ပင်အောင်မှပြောတော့ပရိသတ်ကဒီပရိသတ်ရဲ့ခြေသမကကြီးတာပေါ့အဲ့ဒီထဲတိစ္ဆကကထာဩတဲ့ဒုတ္တံဝတ္တဘောအတုမရှင်းတယ်မဟုတ်လားဘာလို့မရှင်းတော့မဟုတ်ပါဘူးလေပါဠိရွတ်တာရှင်းနေမဟုတ်လားလို့အဓိပ္ပာယ်မရှိတာလားအဓိပ္ပာယ်ကသင်စကားကြားရနားထားလိုက်လေတဲ့ရှင်းရလားပါတယ်တော့ကဲအဲ့ဒါဒုတ္တံဝဇ္ဇဘောအတုမှာပဲပြီးမှတစ္ဆကဆက်ပြောတယ်မြတ်စွာဘုရားကတော့ဒီတိုင်းပဲငြိမ်ပြီးတော့နားထောင်နေတယ်တစ္ဆကဆက်ပြောတယ်မှားလိုက်လေခင်ကြီးဂေါရမတဲ့တည်မြဲနေတဲ့အတ္တမရှိဘူးမဟုတ်ဘူးဆိုတာသိမှားတယ်ဥပမာပြောပါမယ်တဲ့လောကမှာမြေကြီးဆိုတာမရှိဘူးလားတဲ့ရှိပါတယ်မြတ်စွာဘုရားဖြေပါမလားပဲပြေးလိုက်မှာတော့ဟုတ်ကဲ့လားလောကမှာမြေကြီးဆိုတာရှိတယ်တဲ့သစ်ပင်တွေဟာမြေကြီးပေါ်တီမပေါက်လို့ရတာတဲ့ဟုတ်ကဲ့လားဟမ်မြေကြီးပေါ်တီမပေါက်လို့ရတာတဲ့နော်ကိုင်ရေညှိတွေကြတော့မြေကြီးလို့လားမှန်ပါဗျာဘယ်မှာပေါက်လဲမှန်ပါဗျာသူအဲ့ဒါမသိဘူးနော်သူအဲ့ဒါမသိဘူးအဲ့ဒါတစ်ပင်ဆိုတာမြေကြီးပေါ်တရားမှပေါက်တယ်တဲ့တစ်ပင်ပေါက်တယ်ထို့အတူတဲ့လူတွေလည်းမိမိတို့သက်ဆိုင်ရာလုပ်ငန်းဆောင်တာတွေလုပ်တာဟာမြေကြီးပေါ်တီမှပဲလုပ်လို့ရတယ်မြေကြီးပေါ်မတီးရင်လုပ်လို့မရဘူးဒါကြောင့်မြေကြီးဟာပဒါနာပဲအဲ့ဒီအတိုင်းပဲတဲ့ကောင်းမှုပြုတယ်ဆိုတာလေအတ္တကိုတီးပြီးမှအတ္တတီးမှကောင်းမှုပြုလို့ရတာတဲ့မကောင်းမှုပြုတယ်ဆိုတာလေအတ္တကိုတီးပြီးမှအတ္တတီးမှမကောင်းမှုဆိုတာဖြစ်တာတဲ့မှတ်ထားရှင်ကြီးဂေါရမတဲ့ဟုတ်ကလားအဲ့တော့သူ့ဝါဒကဘာဝါဒလဲအတ္တပဒါနာမဟုတ်လားအတ္တပဒါနာဗါရဲအခုခေတ်မှာညင်းခုံပြီးတော့မိုလာကြလာနဲ့ပြောနေတာ existentialism နဲ့ကြားဘူးကြလားကြားဘူးကြလားဖတ်ဘူးကြလားကြားလဲကြားဘူးဖတ်လဲဖတ်ဘူးလားနော်သူကဘာလဲဆိုတော့ဖြစ်တည်ခြင်းပဒါနာဝါဒတယ်ဟုတ်လားဖြစ်တည်ခြင်းပဒါနာဝါဒတယ်သူတို့တစ္ဆကဝါဒနဲ့များတူနေမလားတော့မသိပါဘူးထားကြစို့ဒါကြောင့်မို့တဲ့အတ္တဆိုတာရှိတယ်တဲ့အဲ့ဒီဥပမာရှိတော့ဒါမြတ်စွာဘုရားကမေးတယ်သ တစ္စကဒီလိုဆိုထပ်မေးပြရသေးတယ်သင်ပြောတာယုတ်ကိုအတ္တလို့ပြောတာလားဆိုတော့ဟုတ်ပါတယ်ယုတ်ဟာအတ္တပဲသူတည်မြဲတယ်ဒါဖြင့်ခံစားမှုဝေဒနာကိုအတ္တပြောတာလားဆိုဟုတ်တယ်ဝေဒနာလည်းတည်မြဲတယ်အတ္တပဲဒါဖြင့်မှတ်သားမှုတင်ညာကောတင်ညာလည်းတည်မြဲတယ်အတ္တပဲဒါဖြင့်စေသောပြုလို့အာထုမှုသင်္ခါရကောသူလည်းတည်မြဲတယ်အတ္တပဲဒါဖြင့်ယင်သိမှုဝိညာဉ်ကောစိတ်တော်တာသူလည်းတည်မြဲတယ်အတ္တပဲအဲ့တော့သစ္စာဘာဆိုလို့လဲဆိုတော့ခန္ဓာ၅ပါးလုံးဟာအတ္တကြီးပဲအတ္တပဲလို့ဆိုသဖြင့်ခန္ဓာ၅ပါးလုံးဟာတည်မြဲတယ်ဟောဒီအဓိပ္ပာယ်မတက်ရောက်ဘူးလားတက်ရောက်တယ်ဒီတော့သစ္စာအနေနဲ့တော့ရူပခန္ဓာယုတ်လဲအတ္တပဲဝေဒနာခန္ဓာခံစားမှုလဲအတ္တပဲသိဉ္ဇခန္ဓာမှတ်သားမှုလဲအတ္တပဲသင်္ခါရခန္ဓာစိတ်ဆောပြုလို့အာထုမှုသဘောလဲအတ္တပဲဝိညာဉ်နဲ့ခန္ဓာသိမှုလေးလဲပဲအတ္တပဲဟုတ်တယ်မဟုတ်လားမြတ်စွာဘုရားအလိုကအဲ့ဒီ၅ခုလုံးတစ်ခုမှအတ္တမဟုတ်ဘူးဘာကြောင့်လဲမတည်မြဲလို့သစ္စာကတော့ဘာကြောင့်အတ္တလို့ပြောတယ်မြတ်စွာဘုရားကတခုမှအတ္တမဟုတ်ဘူးဘာကြောင့်လဲအဲ့ဒီတော့ဘာလို့ခေါ်ရမလဲအနတ္တဟုတ်ကဲ့လားအနတ္တဒီတော့အဲ့ဒီမှာသစ္စာကိုမြတ်စွာဘုရားကပထမသူ့အယူအဆခိုင်ခိုင်မာမာဖြစ်တော်အောင်ထက်ခါထက်ခါမေးပြီးချီးတုပ်ထားလိုက်နောက်ချီတုတ်မိချီမိတုတ်မိတဲ့အခါကျတော့မှမြတ်စွာဘုရားကမေခွန်းနဲ့လှဲ့လှဲ့မေးပြီးတော့သစ္စကကိုအကြက်ရိုက်အောင်ရှေ့လည်းမတိုးနိုင်နောက်လည်းမဆုံးနိုင်ငိုင်ငိုင်ကြီးဖြစ်နေအောင်မြတ်စွာဘုရားမေခွန်းနဲ့ထုတ်လိုက်ပါနောက်ဆုံးမှသစ္စကရှုံးသွားရအထာအချင်းချုပ်ပြောတာနော်ဘယ်လိုကြောင့်မလဲမသိဘူးအေးအဲ့လိုပဲအဲမေကုန်းနေပဲလို့ထုတ်တယ်ဟုတ်တယ်အဲ့ဒါကအဲသုလတ္တစ္စကတုံးမှသုတ်ဟောမှပဲပြောရမှာနော်အဲ့ဒီခါကျတော့မင်းလာဒီနာလဲအကြောင်းကြားလိုက်မယ်နော်အခုကဘာပြောချင်တယ်လဲဆိုတော့ယုတ်လည်းပဲအတ္တပဲဝေဒနာတင်ညာသင်္ခါရဝိညာဉ်လည်းအတ္တပဲဝေဒနာဆိုတာခံစားမှုစိတ်နာမဲမဟုတ်လားပညာဆိုတာမှတ်သားမှုစိတ်နာမဲမဟုတ်လားစိတ်ဆော်ပြုလို့ပုဂ္ဂိုလ်အနတ္တပဲမြတ်စွာဘုရားမိန့်ကြတာဟုတ်ကဲ့လားပြီးတော့တခါယုတ်ခန္ဓာလည်းပဲပထဝီအာဘောတေဇောဝါယောဆိုတဲ့ယုတ်တဘာဝအစုတွေပေါင်းစုထားတာအဲ့ဒီယုတ်တဘာဝအစုတွေလည်းပထဝီခေါ်တဲ့အခက်မှကျမ်းစာနဲ့သဘောလည်းမြဲတာမဟုတ်ဘူးဖြစ်ပြီးတော့ပျောက်တာပဲအဘောခေါ်တဲ့ယူစီဖွဲ့စီသဘောလည်းမြဲတာမဟုတ်ဘူးဖြစ်ပြီးပျောက်တာပဲတေသောခေါ်တဲ့ပူနွေးအေးသဘောလည်းမြဲတာမဟုတ်ဘူးဖြစ်ပြီးပျောက်တာပဲအခုမပူဘူးလားအိုက်ကောမိုက်ဘူးလားဒိုင်းဟောခုနကရေတွင်းထဲကရေအေးအေးလေးချိုးလိုက်မယ်ဘာထုတ်တာအပူပဲရောက်အဲ့တော့တည်မြဲသလားမတည်မြဲဘူးအဲ့ဒီအတိုင်းပဲပူနွေးအေးသဘောလည်းပဲတည်မြဲတာမဟုတ်ဘူးပျောက်မတည်မြဲဘူးအနတ္တပဲထောက်ကန်တောင်းနှင်းလှုပ်ရှားရွေရှားသဘောတွေလည်းပဲတည်မြဲတာမဟုတ်ဘူးမတည်မြဲဘူးဒါကြောင့်အတ္တမဟုတ်ဘူးအနတ္တပဲဒါမြတ်စွာဘုရားရဲ့အယူဝါဒမှန်သလားဘာကြောင့်အနတ္တလို့ပြောတာလဲမတည်မြဲလို့သစ္စာကတော့ဘာကြောင့်အတ္တလို့ပြောတာလဲဘာကြောင့်တည်မြဲတယ်လဲဆိုတော့မဟာပြမာကြီးကိုယ်တိုင်ကပရမအတ္တကြီးကိုယ်တိုင်ကမြင့်မြတ်သောအတ္တကြီးကိုယ်တိုင်ကဒီအတ္တတွေတွင်းပေးလိုက်တဲ့အတွက်ဒီအတ္တတွေဟာဘယ်တော့မှမပြတ်မစည်းဘူးတည်မြဲတယ်ဒါပြောတာဟုတ်ကဲ့လားအဲ့ဒီတော့အတ္တမပြတ်မစည်းဘူးတည်မြဲတယ်ဆိုတော့တတ်တော့မသိဘာလဲမပြတ်စည်းတော့ ဟဲ့တတဝါလည်းမပြည့်စည်ဘူးလူလည်းမပြည့်မစည်ဘူးတည်ငဲတယ်အဲ့ဒီအတိပ္ပယ်ပြောပြတာဒီတော့အဲ့ဒီနည်းအားဖြင့်အတ္တတဘောအတိတဘောသွားတဲ့အခါသူကောင်းမှုတွေပြုတယ်အတ္တကပဲပြုတယ်ခုနသစ္စကပြောသလိုမကောင်းမှုတွေပြုတယ်ဘယ်သူကပဲပြုလဲအတ္တကပဲပြုတယ်ဒါကြောင့်အတ္တဟာပရဏာဒါပေမဲ့အတ္တဟာသန္တရာဝကလွတ်ခြင်းလာတော့တဲ့ယောဂကမ္မထာနေအထုတ်တယ်ဘာအထုတ်လဲယောဂကမ္မထာနေအထုတ်တယ်အထုတ်တယ်ဆိုတာယောဂကမ္မနာဆိုတာသမထပါပဲအဲ့ဒီထဲကတခုပြောရမယ်ဆိုလို့ရှိရင်တော့အခုအထုတ်နေတဲ့ယောဂတွေယောဂကမ္မထာနေကတခုပြောရမယ်ဆိုတော့ဟိန္ဒူဘာသာမှာဒီတော့နည်းနည်းလေးပြန်ပြောရလိမ့်မေးလိုက်မနော်ဟုတ်ကဲ့လားမဟာဗြဟ္မာကြီးကလောကကြီးနဲ့တကွာသတ္တဝါတွေကိုဖန်ဆင်းတယ်သီဝဆိုတဲ့နတ်ဘုရားကြီးကဖြတ်စည်းတယ်သူကအဖြတ်သမားဝိစ္စနုလို့သူတို့ခေါ်တဲ့မြန်မာကဗိဒ္ဓနုလို့ခေါ်တဲ့နတ်ဘုရားကြီးကလောကကြီးနဲ့တကွာသတ္တဝါတွေတည်တန်းအောင်ဆောင်းလျှောက်ထိမ့်သိမ့်တယ်တို့မှာဖြစ်ပေါ်အောင်လုပ်တဲ့ပုဂ္ဂိုလ်ရဲ့ဖြစ်စည်းတဲ့ဖရာရဲ့တောင်းလျှောက်ထိမ့်သိမ့်တဲ့ဖရာရဲ့ဖရာသုံးသူတက်ညီလက်ညီယရနာသုံးပါဟုတ်လားဘာယရနာသုံးပါလဲထိမ့်သူယရနာသုံးပါဘယ်သူဘယ်သူလဲမဟာဗြဟ္မာရဲ့တိဝရဲ့ဗိဒ္ဓနုဘိဒ္ဓနုကိုတခါတည်းအောင်ဗမာကမဟာပိန်းနဲ့လို့ခေါ်တဲ့အခါခေါ်တယ်။မဟာပိန်းနဲ့လို့ခေါ်တဲ့အခါခေါ်တယ်။ဒါဆိုသူတို့အဇံတွေကတော့ဝိစ္စနုအဲ့ဒါကိုပဲဗမာကဗမာသာနဲ့ဘိဒ္ဓနုလို့ခေါ်တာ။ဒီတော့အဲ့ဒီဝိစ္စနုခေါ်တဲ့ဘိဒ္ဓနုကြီးမှာသေဘေးမိယူအတွေ့ကျင်ညာတော်ရှိတယ်။ဘာလို့ခေါ်တယ်ဘုရားတော်လက်ချမီမသူကတော်သေသေးချာချာသိခြင်းရဲ့အခြေပြုဗုဒ္ဓဘာသာလှန်ကြည့်ပါလေမဲတဲ့တော်လာနင်းတို့စွဲစုံကြားကိုလက်မလွတ်ကြပါလားဒီဟာသီဝရဲ့ကျင်ရတော်ကပဒတိတဲ့သူတို့အခေါ်တော့ပါရဝတိပါရဝတိလို့ခေါ်တယ်ပါဠိဗမာပြန်တော့ပဒတိအဓိပ္ပာယ်ကတောင်တော်အရှင်မတဲ့ဘာကြောင့်လဲဆိုတော့ကီလာသတောင်တော်မှာနေလို့တဲ့ပထုံကကီလာသမဟုတ်ဘူးအိန္ဒိယမြောက်ပိုင်းကဟိမွန်ဒနာကီလာသနော်တော်ကြကြတထုံကကိလေသာအောင်းမိပြီအဲ့ဒီသွားပပတိပူဇော်နေမှာချင်းနတ်ဆိုတာအကံကြပူဇော်ဖို့ရာကစိတ်ကတခါတည်းပါပြီးသားချင်းနေပမာကမဟုတ်ဘူးလားကမ္ဘာလောကကြီးနဲ့တကွာသတ္တဝါတွေဖန်ဆင်းပြီးအတ္တလေးတွေအသီးသီးတွင်းပြလိုက်တဲ့မဟာဗြဟ္မာကြီးရဲ့သေဘေမိယူကျင်ရတော်ကတော့သရသဝတိသရသတ္တိသူ့ကိုပါဠိပြန်ရင်သရသတိလို့ပြန်ရတယ်အဲ့ဒါကိုမှဗမာကခေါ်ကောင်းအောင်သူရသတိလို့ဆိုတယ်အဲ့တော့သူရသတိဆိုတဲ့ဘသူရဲ့ပါတယ်ဟုတ်ကဲ့လားအဲ့ဒါကိုမြန်မာတွေကဂုံဂုံဥမချဘူးလားဟုတ်ကဲ့လားကုန်းကုန်းဥချတော့ဗုဒ္ဓဘာသာစစ်စစ်ဆိုတာကဘာတွေဖြစ်သွားလဲ။ဟိန္ဒူတွေဖြစ်မသွားဘူးလား။ဟောကိုယ့်ကိုယ်ကိုဘာဖြစ်လို့ဖြစ်မလဲမသိဘူး။သနာစရာမကောင်းဘူးလား။ဒီတော့အဲ့ဒီမဟာဗြဟ္မာကြီးကအတ္တကိုသတ္တဝါအတိတ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီအတ္တကသန္တရာဝတ်ကလွတ်ခြင်းတော့ အခုနပြောတဲ့ယောဂဆိုတဲ့ကမ္မထာနေသမထာကမ္မထာနေအထုတ်တယ်ယောဂဆိုတာအဓိပ္ပာယ်ကရှင်းစားခြင်းဥတွဲခြင်းပေါင်းဖော်ခြင်းပေါင်းစပ်ခြင်းဟုတ်ကဲ့လားအဲ့ဒီယောဂကမ္မထာအထုတ်တဲ့အခါကျတော့သမထာကမ္မထာအထုတ်တော့သမထာကမ္မထာနဲ့ကတခုအဲ့ဒါကိုပြောမလို့မဟုတ်လားအုံဆိုတာကြားဘူးလားကလေးများပြည့်စိတ်ကြိုက်တဲ့အခါဓမ္မမဟုတ်ဆူးဆူးတဲ့အခါအုံဖွတ်အုံဖွတ်မလုပ်ဘူးလားအဲ့ဒီအုံပေါ့အဲ့ဒီအုံဆိုတာဘာပြောတာလဲဆိုတော့အဥမအဆိုတာကမဟာမြမဥဆိုတာကသီဝမဆိုတာကဥဆိုတာကဗိဒနုမဆိုတာကသီဝအုံဆိုတာမဟာဗြဟ္မာရဲ့သီဝရဲ့ဗိတ္တနုရဲ့ဖရာကြီးသုံးစုကိုရှိခိုးပါ၏လို့ဆိုလိုတယ်အဲ့ဒါဟိန္ဒူယရဏသုံးပါးကိုရှိခိုးပါ၏လို့ဆိုလိုတယ်အုံဆိုတာအဲ့ဒီတော့သူတို့ယောဂတမထာကမ္မထာအားထုတ်ခြင်းတဲ့အခါကျတော့အုံဆိုတဲ့သကလုံးကိုအုံအုံအုံနဲ့ရွတ်ပြီးတော့အဲ့ဒီသကလုံးပေါ်မှာစိတ်ဆိုင်ပြီးတော့ကြည်ရတယ်။စိတ်ဆိုင်ကြည့်တော့တဖြည်းဖြည်းအုံဆိုတဲ့အမှန်ပေါ်မှာသကလုံးပေါ်မှာစိတ်ကတည်ငြိမ်လာတာ။အဲ့ဒီတည်ငြိမ်တာတမာရီ။အဲ့ဒီတည်ငြိမ်တဲ့တမာရီအားကောင်းလာတဲ့အခါကျတော့သူတို့အယူဆရအတ္တမှာနိကနေတဲ့လောဘဒေါသမောဟအယူကြီးတယ်တဖြည်းဖြည်းတဖြည်းဖြည်းပြောင်းစင်းကုန်တယ်နောက်ဆုံးမှာယောဂကမ္မထာအပြည့်အစုံအထုံးမိတဲ့အခါကျတော့အတ္တမှရှိတဲ့လောဘဒေါသမောဟကိလေသာအငြင်းကြီးတွေတခုမှမကြံအောင်စင်ကြယ်သွားတဲ့အခါကျတော့အဲ့ဒီအတ္တလေးဟာတဲ့ဖြူစင်တောက်ပြောင်းလာတယ်တဲ့ဘယ်သူကဖြူစင်တောက်ပြောင်းလာတယ်အတ္တဖြူစင်တောက်ပြောင်းလာတဲ့အခါကျတော့ဒီအတ္တမှာအငြိအကျေးမရှိတော့တဲ့အတွက်ဒီအတ္တဟာအဲ့ဒီသူဝင်နေတဲ့ခန္ဓာကိုယ်ပျက်စီးသွားရင်နောက်တဘဝသူမဆက်တော့ဘူးတဲ့။စင်ကြယ်သွားပြီဖြစ်တဲ့အတွက်အဲ့ဒီခန္ဓာကိုယ်ရဲ့ကထွက်ပြီးတော့သူ့မူလလာခဲ့ရင်ဖြစ်တဲ့မဟာဗြဟ္မာစီပြန်လီပေါင်းစုံရှင်ဆက်သွားတယ်။ဟုတ်ကဲ့လား။ဘုသူနဲ့ပြန်လည်ပေါင်းဆောင်ရှင်ဆက်သွားတယ်။မဟာဗြဟ္မာနဲ့ပြန်လည်ပေါင်းဆောင်ရှင်ဆက်သွားတယ်။အဲ့ဒါကိုယောဂလို့ခေါ်တယ်။ဒီတော့ယောဂဆိုတာပြန်လည်ပေါင်းဆောင်ရှင်ဆက်ဖို့ရာအတွက်ကျင့်တဲ့အခြင်းဆိုတာသဘောပေါက်ပြီလား။ဘုသူနဲ့ဘုသူပြန်လည်ပေါင်းဆောင်ရှင်ဆက်ဖို့ကျင့်တာလဲ။မဟာဗြဟ္မာနဲ့ပရမအတ္တနဲ့ရှင်ဆက်ဖို့ပေါင်းဆောင်မှုကျင့်တာ။ဒီတော့အတ္တဟာသန္တရာဝတ္ထဲကလွတ်သွားတော့သူဟာမောက္ခရသွားပြီလို့ခေါ်တယ်။ဘာရသွားပြီလဲ။မောက္ခဆိုတာလွတ်မြောက်ခြင်းနိဗ္ဗာန်ဟုတ်ပဲလား။လွတ်မြောက်ခြင်းနိဗ္ဗာန်။အဲ့ဒီမလွတ်မြောက်ခင်တော့သူဘာလုပ်နေရလဲ။တဘဝတည်းတဘဝကုကုပြောင်းပြောင်းပြီးတော့ဘဝအတိဖြစ်ဖြစ်မနေရဘူးလား။ဖြစ်ဖြစ်နေရတယ်ဟုတ်ကဲ့လားအဲ့ဒီဝါဒဟာခုနမြတ်စွာဘုရားပွင့်တော်မမှုမီအချိန်မှာဟိန္ဒူအိန္ဒိယတလောကလုံးထွန်းကားနေတဲ့အတွေ့လူတိုင်းလူတိုင်းဟာအတ္တဟာတည်မြဲတယ်တည်မြဲတဲ့အတ္တရှိတယ်အဲ့ဒီအတ္တကိုအမောအမြတ်ဆုံးဖြစ်တဲ့အတ္တကိုရှာကြဖွေကြပူဇော်ကြအဲ့ဒါလို့နဲ့ဟောပြောပြီးတော့အတ္တရှာပုံတော်ဆွင့်ကြတယ်အဲ့ဒီကြားထဲကမြတ်စွာဘုရားကမင်းတို့ပြောတဲ့အတ္တဆိုတာမရှိဘူးဟဲ့ဟုတ်လဲမဟုတ်ဘူးယုတ်လဲအတ္တမဟုတ်ဘူးနံလဲအတ္တမဟုတ်ဘူးယုတ်နာမတပါတိခြားအတ္တလဲမရှိဘူးဒါကြောင့်သလောကလုံးဟာအနတ္တသဗ္ဗေသင်္ခါရအနတ္တသဗ္ဗေအလုံးစုံသောသင်္ခါရသင်္ခါရလောကသည်အနတ္တအတ္တမဟုတ်အတ္တမရှိသင်္ခါရလောကဆိုတာယုံနာနဲ့စသမြမဟုတ်လားဒီကအဲ့ဒါလို့ဟောထားတယ်အဲ့ဒါလို့ဟောတဲ့အပြင်မြတ်စွာဘုရားဗာမင်ကြားလဲဆိုတော့ အဲ့ဒါလို့တည်နေနေတဲ့အတ္တရှိပြီးတော့ဒီအတ္တဟာတဘဝတိတဘဝတခန္ဓာကိုပြီးတခန္ဓာကိုကူးပြောင်းကူးပြောင်းပြီးတော့ဘဝအတ္တအတ္တဖြစ်သွားတယ်ဆိုတော့အယူအဆဟာတဲ့မှားတယ်မြတ်စွာဘုရားကအတ္တရှိတယ်ဆိုတာလက်ခံသလားအတ္တမရှိဘူးလို့ပဲဟောတယ်မဟုတ်လားအဲ့တော့အတ္တမှမရှိဘူးဆိုလို့ရှိရင်အတ္တကတဘောဝကြီးတဘောဝကူးပြောင်းသွားတယ်ဆိုတော့အယူဆတော့မှားတယ်ပြောမလားမှန်တယ်ပြောမလားဒါကြောင့်မလို့အဲ့ဒီအယူဆဟာတဲ့အတ္တတည်မြဲနေတဲ့အတ္တရှိတယ်လို့ယူဆတဲ့အတွက်သတ္တတဒိဋ္ဌိတည်မြဲအယူမှားတယ်ဘာဒိဋ္ဌိတဲ့သတ္တရဒိဋ္ဌိတဲ့ဟိန္ဒူပြမနာတွေကတော့အဲ့ဒီအတ္တတဘောဝကတဘောဝကူးပြောင်းသွားတာကိုသူတို့ဥပမာအမျိုးမျိုးနဲ့ပြရတယ်။သစ်ပင်ပေါ်ငှက်နှမ်းနေတယ်တဲ့အဲ့ဒီသစ်ပင်လှဲလိုက်တယ်တဲ့ငှက်သေးရောလားဘာပြက်တော့နောက်တစ်ပင်သွားနာတယ်တဲ့အဲ့ဒီအပင်လှဲလိုက်ပြန်တော့နောက်တစ်ပင်သွားနာတယ်တဲ့အဲ့ဒီအတိုင်းပဲအတ္တလည်းခန္ဓာကိုယ်တစ်ခုပြည့်စည်ရင်သူကတော့မသေးခြင်းမပျက်စီးပဲနောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတော့တဘောသွားတယ်လူများဟာအင်္ကြီးတစ်ထည်ဟောင်းလွန်းဆွေးမြေ့သွားပြီဆိုရင်အဲ့ဒီအင်္ကြီးလွှင့်ပြလိုက်ပြီးတော့အသစ်တစ်ထည်မွေးဘူးလားအဲ့ဒီအတိုင်းပဲအတ္တကလည်းပဲသူနေရာခန္ဓာကိုယ်အဟောင်းပျက်စီးသွားပြီဆိုရင်ခန္ဓာကိုယ်အသက်ကိုပြောင်းလဲပြီးဝတ်တယ်တဲ့ဒါကြောင့်မို့လို့အတ္တရှိတာဟာအမှန်တန်ထင်ရှားတယ်အဲ့ဒါကိုပဲမြတ်စွာဘုရားကတဘဝကတဘဝကူးပြောင်းသွားတဲ့တည်မြဲတဲ့အတ္တဆိုတာမရှိဘူးဒီဘဝထဲမှာလည်းပဲတည်မြဲတဲ့အတ္တဆိုတာမရှိဘူးနောက်ဘဝကူးပြောင်းသွားတဲ့တည်မြဲတဲ့အတ္တဆိုတာလည်းမရှိဘူးဒါကြောင့်တည်မြဲတဲ့အတ္တရှိတယ်လို့ယူဆရင်သတ္တဒိဋ္ဌိဟုတ်ကဲ့လားနောက်တစ်ခါသူတို့ဒီမှာရှိနေတဲ့တချို့အယူပုဂ္ဂိုလ်ယူဆတာကအတ္တဟာမဟာဗျမအတွင်းပြလိုက်တာဟုတ်ပါတယ်သူတည်မြဲလျက်တဘဝလုံးရှိနေပါတယ်သို့သောလူသေးသွားရင်တော့အဲ့ဒီအတ္တပါပျက်စီးသွားတယ်နောက်တဘဝမရှိတော့ဘူးနောက်တဘဝမရှိဘူးဆိုရင်ရှေ့ဘဝတော့မရှိတော့ဘူးဒါဖြင့်ဘဝပဲနှစ်ဘဝရှိတယ်။တဘဝပဲရှိတယ်။အဲ့ဒီတဘဝဆိုတာဘယ်ဘဝလဲ Between womb and tomb ဟုတ်လား။ဘာလဲ။အမိသားအိမ်နဲ့ပညာရင်တွင်ပဲရှိတယ်ဆိုမဟုတ်လား။ဒီကြားထဲမှာပဲဘဝရှိတယ်ဆိုမဟုတ်လား။အဲ့ဒါကိုပဲတောင်တွင်းကြီးအရှင်ဥက္ကဋ္ဌကဘလို့သူကနာမည်ပြောင်းခဲ့တယ်လေလို့ဆိုတော့ဘဝဆိုတာပခက်နဲ့ခေါင်းကြားတယ်ရှိတယ်ပါတယ်ပခက်နဲ့ခေါင်းကြားပဲရှိတယ်ဆိုတော့ပခက်ရဲ့ဟိုဘက်တုန်းကလည်းဘဝမရှိခဲ့ဘူးခေါင်းရဲ့ဟိုဘက်ရောက်တော့လည်းဘဝမရှိတော့ဘူးတဲ့ဒါကြောင့်ဘဝဆိုတာဘယ်နှဘဝလဲတဘဝပဲပြင်သစ်ကရှေးကနာမည်ကြီးတဲ့ကျက်သက်ဆရာကြီးဗောတေးယဆိုတာသူကတော့ပါပြောလဲဆိုတော့အဲဗောတေးယလားမိုးတေးယလားမသိပါဘူးဗောတေးယထင်တာပါပဲပါပြောလဲဆိုတော့ဘဝပေါင်းများစွာဖြစ်တယ်ဆိုတာတဲ့တဘဝတည်းဖြစ်တာတဲ့အိုးပြီးမထူးဆန်းပါဘူးတဲ့ဘလို့ပြောလဲသူဘာပြောရင်နာလဲဟမ်တဘဝတည်းဖြစ်တာတဲ့ဘိုးမထူးသမ်းပါဘူးဆိုတော့နောက်ဘဝလည်းဒီဘဝအတိုင်းဖြစ်တာပဲဟိုဘက်ဘဝလည်းဒီဘဝအတိုင်းဖြစ်တာပဲလို့ဆိုလိုတာမဟုတ်ဘူးအဲ့လို့ဆိုတော့သူကတဘဝသမလားဘဝများစွာသမလား ခွားများစွာတမားတမလွန်ရှိတယ်သူဆိုလို့လားဟုတ်လားဒီတော့အခွန်းနာအိန္ဒိယကအခွန်းနာလူများကတော့အတ္တဆိုတာရှိပါတယ်ဆိုတော့လူတည်ရင်လည်းအတ္တလည်းပြစ်ပြီးသွားရောဒါကြောင့်နောက်တဘဝမရှိဘူးလူဟာတ ত্ত্ব ဝဟာတဘဝတည်းပဲအဲ့ဒါကိုမြတ်စွာဘုရားကအဲ့ဒီအယူအဆလည်းမှားတယ်အဲ့ဒီအယူအဆကိုဘာခေါ်လဲဆိုတော့ပြတ်စဲအယူမှားတယ်ဘာယူမှားတယ်ဆိုလိုတာကတဘဝထဲနဲ့ပြတ်စဲပျက်စီးသွားတယ်ဆိုတဲ့အယူမှားတယ်ဥစ္စေရဒိဋ္ဌိခေါ်တယ်ဟုတ်ကဲ့လားဩစီရာဒိဋ္ဌိဆိုတာတဘဝတည်းပဲယူရှိတယ်အဲ့ဒီတဘဝပြီးလို့ရှိရင်နောက်ဘဝတွေမရှိတော့ဒီဘဝနဲ့ပြတ်ကျော်သတ္တရာဒိဋ္ဌိဆိုတာအတ္တကတဘဝပြီးတဘဝမပြတ်မစည်းပဲတည်မြဲလျက်ကူပြောင်းပြီးတော့သွားတယ်ဒါကြောင့်သူအဲ့ဒီအယူမှားကိုလည်းတည်မြဲအယူမှားသတ္တရာဒိဋ္ဌိဟုတ်ပြီလားနားလည်သလားရှင်းလို့နော်ဒီတော့ဥစ္စေရဒိဋ္ဌိခေါ်တဲ့အတ္တတဘဝတည်းမှာပဲပျက်စီးသွားတယ်လို့ယူဆတဲ့ပြတ်ဆွဲအယူမှားရောအတ္တဟာတည်မြဲနေတဲ့အတွက်တဘဝပြီးတဘဝမပြတ်မစည်းပဲတည်မြဲလျက်ပဲကူးပြောင်းသွားတယ်ဆိုတဲ့အယူအဆသတ္တရဒိဋ္ဌိရောနှမျိုးလုံးမှာဘယ်ပေါ်မှာအခြေခံတယ်လဲအတ္တဘောအခြေခံတယ်ဟုတ်လားမပြတ်မစည်းပဲတည်မြဲနေတဲ့အတ္တရှိတယ်ဆိုတော့အယူအဆပေါ်အခြေမခံဘူးလားအဲ့ဒီတော့အဲ့ဒီသတ္တရဒိဋ္ဌိရောဥစ္စေရဒိဋ္ဌိရောပြုတ်ရှင်တယ်ဆိုလို့ရှိရင်ပထမဘယ်အယူအဆပြုတ်အောင်လုပ်ရမလဲအတ္တရှိတယ်ဆိုတော့အယူအဆပြုတ်အောင်လုပ်ရမယ်အတ္တပြုတ်ရင်သတ္တရဒိဋ္ဌိလည်းပြုတ်သွားမယ်ဥစ္စေရဒိဋ္ဌိလည်းပြုတ်သွားမယ်ဒါဖြင့်အတ္တပြုတ်ခြင်းရင်ဘာကိုအမှန်တိုင်းမြင်အောင်လုပ်ရမလဲအတ္တဆိုတာဘာကိုပြောတာလဲအခေါဏသစ္စကပြောတာလေယုတ်ကိုအတ္တနာမ်ကိုအတ္တဒီလိုပြောတာမဟုတ်လားအဲ့တော့အတ္တမဟုတ်ဘူးမရှိဘူးလို့သိခြင်းရင်မလုပ်ရမလဲယုံနဲ့နာမ်ကိုအမှန်တိုင်းသိအောင်လို့မဟုတ်ဘူးလားအမှန်တိုင်းသိရင်ယုတ်ဟာအတ္တဟုတ်သလားမဟုတ်ဘူးလားနာမ်ဟာအတ္တဟုတ်သလားမဟုတ်ဘူးလားဆိုတာမရှင်းမိဘူးလားတကယ်လို့များယုတ်လည်းဖြစ်ပြီးပြတ်တာပဲနာမ်လည်းဖြစ်ပြီးပြတ်တာပဲလို့ဝိပဿနာဉာဏ်မျက်စိနဲ့ရှင်းရှင်းချင်းသိမြင်ရင်တည်မြဲနေတဲ့အတ္တရှိတယ်လို့ဆုံးပြမလားမရှိဘူးလို့ဆုံးပြမလားဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်မရှိတဲ့အတ္တကနောက်တဘဝကူးမလားမကူးဘူးလားအဲ့ဒါလို့ဆိုလို့ရှိရင်ဘာဒိဋ္ဌိပါပြုတ်သွားတယ်လဲသတ္တဒဒိဋ္ဌိပါပြုတ်မသွားဘူးလားတခါမရှိတဲ့အတ္တကဒီဘဝမှာတော့ပျက်စီးအောင်မလားအဲ့ဒီတော့ဘာဒိဋ္ဌိပါပြုတ်သွားတယ်လဲဟောဒီတော့အခုယောဂီတို့ယုံနဲ့နံကိုအရှိအတိုင်းတတိကပ်ပြီးတော့တိဥသိတဲ့စိတ်နဲ့ဖြူကြည့်နေတာဟာအတ္တရှိမရှိဟုတ်မဟုတ်ဆုံးပြဖို့မဟုတ်ဘူးလားအဲ့ဒီကဆုံးပြလို့ရရင်သတ္တရဒိဋ္ဌိဥသိရဒိဋ္ဌိပါပြုတ်ဖို့ဒီလိုမဟုတ်လားအဲ့ဒီရည်ရွယ်ချက်နဲ့ရှုနေတာဒါကဒီဘက်ကရှိတဲ့အခါနည်းနည်းဆောင်းပုတ်ကလေးဆို၄နာရီခွဲပြီးသွားပြီဆိုခန္ဓာကြွေကြသေခြေရနှင်အတ္တမသေးမပြတ်လေးပဲထွေထွေဘဝကုသေယသတ္တတယူမာတိခန္ဓာကြွေကြသေခြေရနှင့် အတ္တမသေးမပြည့်လေးပဲဆွေတွေဘဝကုသရာသတ္တရာယူမာတိဆိုခန္ဓာကြည်ကြသေကြည်ရလင်အတ္တပြည့်ကြည်မဆက်လေဥစ္စေယူမာတိခန္ဓာကြည်ကြသေကြည်ရလင်အတ္တပြည့်ကြည်မဆက်လေဩဇေယူမာတိဩဇေယူမာတိသုသာသေသာသေသာသေဩဇေယူမာတိဒီတော့အဲ့ဒါဘာအယူဝါဒလဲခိုင်းလူယူဝါဒဂိုင်းဒါဖြင့်ယင်အခုဒီတရားနာပရိသတ်သုံးလုံးကြီးတွေလားငုတ်တုတ်ကြီးတွေလားအဲ့ပြောရင်တော့မပြောဘူးလားသိကြသလားငုတ်တုတ်ဖြစ်နေတယ်ဆိုတော့သိလို့လားရှင်းလို့လားဘာရှင်းတာပါလဲအသက်ရှင်းတာမဟုတ်ဘူးလားဒါဖြင့်အဲ့ဒီအသက်ကလေးဘယ်တော့မှသာလူသဏ္ဍာန်ရောက်လာတယ်ပရိသေရေတဲကရောက်လာတယ်ဟုတ်တယ်မဟုတ်လားဒါပြန်အဲ့ဒီအသက်ကလေးဘယ်ကြတော့သူပြက်သွားမလဲသေတော့အသက်ပြက်သွားတယ်လားဒါဖြင့်နောက်ဘဝဘယ်လိုဖြစ်တော့ဟမ်အသက်ထွက်တယ်လို့ပြောရုံထုံထုံသာရှိသလားအသက်ပြက်တယ်လို့ပြောရုံထုံသာရှိသလားဟောထွက်ပြီးတော့ဒီအသက်ကဘယ်သွားတော့နောက်ဘဝသွားတယ်ဒါဖြင့်အဲ့ဒီအသက်ထွက်သွားစဉ်ကနှာခေါင်းကထွက်သလားမျက်လုံးကထွက်သလားနားကထွက်သလားဟောဟုတ်ပြီလေခန္ဓာကိုယ်နှာခေါင်းကထွက်သလားပဲပဲအပ်တယ်ညမရန္တာလားညမရန္တာကထွက်ရင်တော့ညမစီရောက်အောင်မဟုတ်တယ်မဟုတ်လားအဲဒါပဲအပ်ထွက်တယ်မသိဘူးလူသေးတဲ့အခါသေချာကြည့်ဘူးလားသေတဲ့အခါမှာအောင်မေးလေးပြုတ်ကြပြီးဗဇက်ကလေးဟမသွားဘူးလားအဲ့ဒါထွက်ဖို့ရအပေါက်ဖွင့်ပေးလိုက်တာမဟုတ်ဘူးလားဟမ်မဟုတ်ဘူးလားဟုတ်ပါတယ်လေတယောက်ကဒါမဟုတ်ရင်ဘယ်အထွက်တယ်လဲလို့အေးမသိတဲ့နေရာအထွက်တယ်ပေါ့လေနော်ထွက်ပြီးတော့ဒီအသက်ဝိညာဉ်လေးဟာဘယ်ရောက်သွားတော့နောက်ဘဝပြောင်းပြီးတော့လူပြရမှာဆိုရင်လူဖြစ်တယ်နတ်ဖြစ်ရမှာဆိုရင်နတ်ဖြစ်တယ်ခွေးဖြစ်ရမှာဆိုရင်ခွေးဖြစ်တယ်ငရဲရောက်ရမှာဆိုရင်ဟုတ်ကဲ့လားဒါဖြင့်အဲ့ဒီလူအဲ့ဒီဘဝမှာသေသွားတော့ကောအဲ့ဒီအသက်ကလေးကဘယ်ရောက်သွားတော့ထွက်သွားပြီးတော့နောက်ဘဝရောက်သွားပြန်မယ်ဒီဘဝအဲ့ဒီတတိယဘဝမှာအဲ့ဒီလူသေသွားပြန်တော့ကောအဲ့ဒီအသက်ကလေးဟာနောက်ဘဝရောက်သွားပြန်ပြီဟုတ်ကဲ့လား gain ဒါချင်းရဲ့အခွန်းအဟိန္ဒူရဲ့အတ္တတဘဝပြီးတဘဝကူးပြောင်းတာနဲ့ဘာထူးတယ်လဲဘာထူးတယ်လဲ gain ဟမ်ဘလို့လို့ထူးမလဲဟိန္ဒူကအတ္တလို့ခေါ်တယ်ဒီကအသက်လို့ခေါ်တာမဟုတ်လား မြဲလို့ပဲအမိဝံတွင်ပဋိသင်္ဍေကလေးကစပါလာတာတဘဝလုံးမသေးပဲလူခန္ဓာကိုပြည့်စည်တော့လဲဒီအသက်ဝိညာဉ်ကမသေးပဲခန္ဓာကိုယ်ကထွက်ပြီးတော့နောက်တဘဝသွားတယ်လို့ယူဆတာဟာမြဲလို့ယူဆတာဟုတ်လားဟမ်မမြဲရင်ဘယ်လိုကူးမလဲမဟုတ်ဘူးလားဒါမပြည့်စည်ပဲဟိုဘဝကူးတယ်ဆိုလို့ရှိရင်သတ္တရဒိဋ္ဌိနဲ့ဘာတူးရလဲကိုယ်ကိုယ်ကိုဟိန်လူဖြစ်လို့ပြင်မမတိကြဘူးဟုတ်ဘူးလား။အိုးပြမနာတို့ဟိန်လူတို့ဟုတ်ကဲ့လား။သိချာစဉ်းစားကြည့်ပါအဲ့လိုဖြစ်မနေဘူးလား။ဖြစ်နေတယ်ဒိဋ္ဌိတွေ။သတ္တရဒိဋ္ဌိတွေ။ဥစ္စေရဒိဋ္ဌိတွေ။အတ္တဒိဋ္ဌိတွေ။မဟုတ်ဘူးလား။ဟိန္ဒူကအတ္တလို့ခေါ်တယ်ဗမာကအသက်ဝိညာဉ်လို့ခေါ်တယ်အခေါ်ပဲထူတာမဟုတ်လားအခေါ်ထူတယ်ဆိုတာကဘာသာစကားကွဲလို့အခေါ်ထူတာမဟုတ်လားဘာသာစကားမကွဲရင်အခေါ်ထူပါမလားအဲအင်္ဂလိပ်တို့ခရစ်ယာန်တို့ကသိုးလို့ခေါ်တယ်မဟုတ်ဘူးလားအဲ့ဒီတော့သတ္တရဒိဋ္ဌိဓမ္မဥစ္စေရဒိဋ္ဌိဓမ္မတွေဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒါဘယ်လိုလုပ်မလဲမသိတော့ဘူး gain မသိရဲ့မျက်ပြန်ကြမှာသိအောင်ပြောရမည်နော်သိအောင်ပြောရမည်ဒီနေ့အချိန်နေအများကြီးကုန်သွားပြီဒီတော့ယောဂီတို့ဟာမြတ်စွာဘုရားရဲ့လိုရင်းပဒါနတရားဖြစ်တဲ့အနတ္တဝါဒကိုသဘောပေါက်အောင်နာကြားရပြီးတော့နာကြားတဲ့အတိုင်းလေကိုယ်တွေဝိပဿနာဉာဏ်နဲ့တကယ်ပဲအတ္တအသက်ဝိညာဉ်ဆိုတာမရှိဘူးမပြတ်ဖြစ်ပြနေတဲ့ယုံနာအစင်မြပဲရှိတယ်ဆိုတော့သဘာဝကိုနားလည်အောင်နှက်ပြန်ကြတော့ဆက်ပြီးတော့နားထောင်ခြင်းအပြင်လက်တွေ့ကျင့်ကြံပွားများအထောက်ခြင်းအပြင်ယုံနာတို့ရဲ့ဖြစ်ဖြစ်ပြီးပြတဲ့အနိစ္စဖြစ်ပြမပြနှိမ့်သက်တဲ့ဒုက္ခပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့အနတ္တသဘောအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်ဤတစ်ဆင့်နဲ့တစ်ဆင့်ယဉ်သင်လို့မဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ရပါစေ။